ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပညာရေးဆိုင်ရာခန္ဓာတစ်ခုတွင်နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်တော်ဇွမ်းစုကြည်နေကိုပြောနေတဲ့အချိန်တောင်းတတချို့ကပညာရေးစနစ်ပြုပြင်ကြောင်းလည်းရေးတောင်းဆိုပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြခဲ့ကြတဲ့တက်ကြွလှိတ်ရှားသူတောင်းတတချို့ကိုတော့ဒေါက်ဇွမ်းစုကြည်ကအကျိုးမရှိတဲ့လုပ်ရက်အဖြစ်ပြစ်တင်ပြောဆိုခဲ့တာကြောင့်ဝေဖန်မှုတွေလည်းထုတ်ပေါ်ခဲ့တာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမောကပြောပြပါမယ်ရှင
်ပညာရေးဖွံ့ဖြိုးတိုးတက်မှုအကောင့်ထယ်ဖို့ရေးနှီးနှောဖလှယ်ပွဲတွေမှာဒေါက်ဆန်းစစ်တီမေကုံးပြောနေချိန်မှာပဲရန်ကုန်ပညာရေးတက္ကသိုလ်၊စကိုင်းပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်ကျောင်းသားတမကတွေကကျောင်းသားတချို့ကပညာရေးစနစ်မှာယူရင်းနေတာတွေကိုပြင်ဆင်ဖို့တောင်းဆိုတဲ့စိုက်ပုတ်တီကိုကိုင်ဆောင်ပြီးမတ်တရက်ဆန္ဒပြခင်ကြပါတယ်။ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတာဝန်ရှိသူတွေကဖယ်ရှားဖို့ကြိုးစားနေချိန်မှာပဲဒေါက်ဆန်းစစ်တီကဆန္ဒပြသူတွေရဲ့လုပ်ရက်ကိုပြစ်တင်ပြောဆိုခဲ့တာဖြစ်ပါတယ်
။ဒါဟာလုံးဝတကယ်လည်းဖြစ်တာမဟုတ်ပါဘူး။လူတိုင်းလူတိုင်းမှာအပြင်းရှိတယ်၊တောင်းရှိတယ်ဆိုတာလည်းသိရပါမယ်။ဒီကားဆိုတာလည်းကိုယ်သိရကိုသိရပါမယ်။အနောက်ဆိုင်ကတော့ဘာတွေပဲဆောင်ပြ၊ကြားလို့မမြင်အောင်။အမြင်ရတယ်ဘာမှမဆုံးဘူး။သင်ကြားလို့ရှိရင်သင်ကြားနိုင်တဲ့အခွင့်အရေးကြားရှိတယ်၊သင်ကြားနိုင်တဲ့ပုံစံလေးရှိတယ်။ဒါကိုကိုယ်ဝင်နေတဲ့ပုံပေါ်ကိုသိနိုင်မယ်ကိုဆိုပြီးတော့ကိုယ့်ရဲ့အမြင်ကိုသင်ကြားနိုင်။ဒီလိုကားလေးကိုလည်းဆောင်ရမလို့ပါ
ရင်းရင်းကြဲကြဲဆန္ဒပြခဲ့ကြသူတွေကိုဒေါက်ဆန်းစုကြည်ကပြစ်တင်ဝေဖန်ခဲ့တဲ့ပုံမှာတော့လူမှုကွန်ရက်တီမှာဝေဖန်တယ်တွေလည်းနောက်ဆက်တွဲထွက်ပေါ်ခဲ့တာပါ။တစ်ချိန်လုံးကအတိုက်ခံဘဝမှာကျောင်းသားလူငယ်တွေရဲ့ဆန္ဒပြလှုံ့ဆော်မှုတွေကိုအားပေးခဲ့ခြင်းတို့ကပြောဆိုခဲ့တာတွေကိုလည်းလူမှုကွန်ရက်တီမှာပြန်လည်ဖော်ပြခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုဟောင်းကိုကောင်းထက်ကျော်ကတော့ပညာရေးစနစ်မှာစီမံခန့်ခွဲမှုတွေလွဲမနေတာတွေကိုဒေါက်ဆန်းစုကြည်နဲ့တိုက်ရိုက်တွေ့ခွင့်ရတဲ့အချိန်မှာကျောင်းသားတွေဘက်ကငြင်းငြင်းကြဲကြဲဆန္ဒထုတ်ဖော်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဥပဒေပေါင်းနဲ့တခြားလုံးပြောရတာမျိုးရှိတယ်စာတင်တာမျိုးရှိတယ်ကျွန်တော်တို့လက်မှတ်ထိုးတဲ့ကမ်ပိန်းလုပ်တာမျိုးရှိတယ်ဒါပေမဲ့ဒါတွေကိုဒီကနေ့အနန္ဒီဆိုးရကလင်းလူရှိခဲ့တာရှိတယ်ပညာရေးဝန်ကြီးဌာနဒါကိုလင်းလူရှိရတဲ့ကြောင့်ဒါဥပဒေတွေကလှုပ်ရှားလို့မရတော့ဘူးစီကိုင်းရှိရှိနဲ့ဆန္ဒကဒေါက်ဆန်းစုကြည်ပြောတဲ့ပုံစံနဲ့ဒီဥပဒေပေါင်းလည်းတရားဝင်ပြောလို့မရလို့ကျွန်တော်တို့ကဆန္ဒပြရတဲ့နည်းကိုတင့်တော့တာဖြစ်တယ
်ဒီမိုကရေစီပြုပြင်ပြောင်းလဲမှုခင်းရှည်ချီတဲ့ဆန္ဒပြပွဲဥဆောင်ခဲ့သူတူလည်းဖြစ်ခဲ့တဲ့ကိုမင်းသွေးတစ်ကလည်းဆန္ဒပြကျောင်းသားတွေပေါ်မှာဒေါက်ဆန်းစုကြည်ရဲ့ယက်တီချက်ပေါ်သူ့အမည်အခုလိုပြောပါတယ
်ဟုတ်ကဲ့လားဒေါက်ဆန်းစုကြည်အတိုက်ခံဘဝကဒီယက်တီချက်နဲ့ကျွန်တော်အခုလက်ရှိအစိုးရတာနေခံပုံကိုဖြစ်တဲ့ကာလမှာလက်ရှိယက်တီချက်နဲ့ပရောလီးခွာချသွားတာတွေ့ရတယ်ကျောင်းသားတမကရဲ့တရားဝင်ဖြစ်ပြီးနည်းနဲ့နောက်သူတို့ရဲ့ဆန္ဒပြခွင့်ဆိုတော့ဒီနေ့လုတော်တဲ့ပုံစံမှာမိကုံးပြောနေရင်လည်းဒီကျောင်းသားတွေကိုလှမ်းငေါက်တာကဒီကျောင်းသားတွေရဲ့ပုံစံဆန္ဒထုတ်ဖော်တဲ့ဟာကိုမကြိုက်တဲ့ပုံစံလေးပြတယ်လို့ကျွန်တော်ကယူဆတယ်။ကိုယ်အစိုးရမဖြစ်တော့ကတမျိုးကိုယ်အစိုးရဖြစ်လာတဲ့အခါမှာဒီမျိုးကျင့်သုံးလို့ဆိုတော့ကျွန်တော်တို့အလီလေးကတော့ဒါတော်တော်လေးဝမ်းနည်းဝယ်အောင်လုပ်ချင်စားလို့ပဲယူဆပါတယ်။ဒါကျွန်တော်တော်ဆန်းစစ်ကြည့်ဆိုတော့တစ်ချိန်လုံးကအလုံးစုံဒီမိုကရေစီမှာအစ်ကာဖြစ်နေရဲအဲပုံကိုဖြစ်တယ်ပေါ့ဒီပုံကဒီလိုမျိုးကြောင်းလဲသွားတာမျိုးမဖြစ်ဖြစ်ကြင်ဒီလိုနေတယ
်အခြေခံပညာတောင်းနေမှာဆာမွဲဖြေကြရမယ်အခြေကိုပြောင်းလဲမယ်အကြောင်းပညာရေးဝန်ကြီးဌာနကတကြသေးခင်ကပဲကြေညာလိုက်ပြီးတဲ့နောက်မှာဝေဖန်မှုတွေထွက်ပေါ်နေချိန်မှာအခုလိုမျိုးနေပြည်တော်ကအခမ်းအနားမှာကျောင်းသားတို့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့ကျောင်းသားတွေကတော့မတ်လကုန်ဒီဆောင်ပွဲဆင်မဲ့ကိစ္စနိုင်ငံစီးပွားတက်နိုင်ပါသလားပညာရေးစီမံခန့်ခွဲမှုအလွဲတွေကိုချက်ချင်းပြုပြင်ပြီးသူတည်တနာမရှိတဲ့ပညာရေးအလို့မရှိမန္တလေးတက္ကသိုလ်တပိတ်ပေါက်ကျောင်းသားများကိစ္စဖြေရှင်းပြီးအမှန်တရားအတွက်အချိန်မဆွဲပါနဲ့စားတဲ့စာတမ်းပါဆိုင်ပုတ်တွေကိုကိုက်ဆောင်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါလိမ့်ရှင
်မဆုမောစုံစမ်းတင်ပြခဲ့တာပါရှင်